ဒီကနေ့ရဲ့ပိုင်းကဘုဇုတ်ကြီးဟောင်းလွတ်တော်ဦးထဟောင်းသူရအောင်ရှင်မန်းရဲ့ကိုရီးအထုပ်ပတ်တိဆန်ဆန်စောင်းငယ်တုပ်ရေးသားထုတ်ဝေပါတယ်။စောင်းနာမည်ကတော့သူကျွန်တော်နှစ်မြမနိုင်ငံရေးလို့ခေါင်းစဉ်ပေးထားပါတယ်။အထုပ်ပတ်တိဆန်ဆန်ဆိုပေမဲ့ငယ်စဉ်ကလေးကစတဲ့ဇာတ်လမ်းမျိုးတော့မဟုတ်ပါဘူး။2010ယူကောက်ပွဲအပြီးပေါ်ပေါက်လာတဲ့လွတ်တော်မှာသူဥက္ကဋ္ဌဖြစ်တာဝန်ယူနေတဲ့အချိန်ဒုံဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်ပိုင်းသူဖြတ်သန်းရတဲ့နိုင်ငံရေးအခြေအနေတွေပါသူရှိကတမတော်ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ဘူဂျိုကြီးဟောင်းခင်ညော့တူဘူဂျိုကြီးဟောင်းထွန်းကြည်တို့လည်းကိုရဲထုတ်ပတ်တွေရေးသားထုတ်ဝေဘူးတာမို့အခုဆိုအဲ့ဒီစစ်ဘူဟောင်းတွေထဲမှာသူရောက်ရှိမှတယောက်လည်းစီးရင်ဝင်သွားခဲ့ပါပြီသူစာအုပ်မှာဘာတွေရေးသားဖော်ပြထားသလဲအဖြစ်မှန်ကဘာတွေလဲဘာတွေထူးခြားသလဲဆိုတာကုတ္တပတ်လိလာတင်ပြသွားပါမယ်
စောင့်အထဲမှာ2012ကြားဖြတ်ရွေးကောက်ပွဲအပြီးလွှတ်တော်ထဲမှာဒေါင်ဆန်းစုကြည်နဲ့စပြီးတွေ့ဆုံမှုကိစ္စတချို့အတူလက်တွဲဆောင်ရွက်ခဲ့ကြဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကြိုးစားခဲ့ကြဖို့ပြည်ခိုင်ပြိုးပါတီတွင်အာဏာသိမ်းပွဲကြုံရပြီးပါတီခေါင်းဆောင်အဖြစ်ကနေသူဖယ်ရှားခံခဲ့ရဖို့2015ရွေးကောက်ပွဲဝင်ပြီးရွေးကောက်ပွဲရှုံ့နှိမ်ခဲ့ဖို့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်ဒေါင်ဆန်းစုကြည်ကိုအာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံနိုင်အောင်သူစီစဉ်ပေးခဲ့ဖို့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့NLD ပါတီအာဏာလွှဲပြောင်းရယူရေးချော့ချော့မွတ်မွတ်ဖြစ်အောင်လွှတ်တော်ဥက္ကဋ္ဌအနေနဲ့သူဆောင်ရွက်ပေးခဲ့ပုံစတာတွေဖော်ပြခဲ့ပါတယ်။ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းဟာသူ့အရင်ရှိကစစ်ဗိုလ်ချုပ်ဟောင်းတွေလိုပဲသူလုပ်ခဲ့ကင်ခဲ့တဲ့လုပ်ရက်တွေကိုလုပ်ရက်ကောင်းတွေအဖြစ်ပုံဖော်ကြရမှာတော့တူညီကြပါတယ်။ဒါပေမဲ့တကယ်လက်တွေ့အဖြစ်မှန်နဲ့ကွဲလွဲတဲ့အချက်တွေလည်းတွေ့ကြရပါတယ်။ဥပမာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ကြိုးပမ်းတဲ့ကိစ္စမျိုးပါ။စာအုပ်ထဲမှာသူရဦးရွှေမန်းကတကယ်တော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်လိုခြင်းသည်ဒေါ်ဆန်းစုကြည်သူ့အတွက်မဟုတ်ပြည်သူအတွက်နိုင်ငံအတွက်အဓိကဖြစ်သည်ပြည်သူများ၏ဆန္ဒအပေါ်မူတည်ပြီးအခြေခံဥပဒေကိုပြင်ဆင်ခြင်းဖြင့်ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုဖြစ်စဉ်ပုံမလျင်မြန်လာနိုင်ခြင်းနိုင်ငံ၏တည်ငြိမ်အေးချမ်းမှုပုံမတိုးတက်ကောင်းမွန်လာခြင်းအမျိုးသားပြန်လည်တည်မြဲရေးပုံမကောင်းမွန်လာခြင်းဆိုသည့်ရလဒ်ကောင်းများရရှိမည်ဟုကျွန်တော်အနေဖြင့်ယုံကြည်ခဲ့သည်ဆိုပြီးဖော်ပြခဲ့ပါသည်တကယ်လက်တွေ့အဲ့ဒီအချိန်ကလွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ရေးသဘောထား၃မျိုးလောက်ရှိတာတွေ့ရပါတယ်။တစ်မျိုးကတော့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကဖြစ်ပြီးဒီမိုကရေစီစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြုပြင်နေတာပါ။သူရဦးရွှေမန်းစီယုံထားတဲ့ပြည်ခိုင်ဖြိုးအမတ်အများစုကတော့သူရဦးရွှေမန်းသမ္မတဖြစ်နိုင်ရေးအထောက်အခုဖြစ်စေမယ့်အချက်တွေကိုပြင်လို့ပြီးတက်မတော်သားတွေကတော့ဖွဲ့စည်းပုံကိုလုံးဝမပြင်လို့ကြပါဘူး
။အကြံပြင်ပြောရမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာကကွေဦးစည်းချုပ်ကခန့်တဲ့တပ်မတော်သားအမှတ်25ရာခိုင်နှုန်းနဲ့ရွေးကောက်ပွဲမှာအနိုင်ရအောင်လုပ်ပြီးလွှတ်တော်ထဲရောက်လာမဲ့ပြည်ခိုင်မျိုးပါတီအမှတ်25ရာခိုင်နှုန်းကျော်ပေါင်းပြီးသမရအပါဝင်အစိုးရအာဏာရယူဖို့ဖန်တီးရေးဆွဲထားတာပါဖွဲ့စည်းပုံမှာသမရကပဲအစိုးရတစ်ဖွဲ့လုံးတိုင်းနယ်ပြည်နယ်တွေကဝင်းကျုံအားလုံးကိုခန့်အပ်တာမို့သမရနေရာအရေးကြီးပါတယ်ဒါကြောင့်တပ်မတော်ဘက်ကအမှတ်တင်တဲ့ပြည်ခိုင်မျိုးဘက်ကအမှတ်တင်ပေါင်းတဲ့အုပ်စုကဘသူ့ကိုသမရတင်မလဲဆိုတဲ့ကိစ္စအရေးကြီးပါတယ်2008ဖွဲ့စည်းပုံဆိုတာတမတော်ကာကွယ်ရေးဦးစီးချုပ်အဆက်ဆက်တမရရာဒူးယူကြဖို့ဖန်တီးထားတာမို့တမတော်ဘက်ကသာလျှင်တမရဘယ်သူလုပ်မလဲဆိုတာကိုဆုံးဖြတ်ကြမှာပါအဓိပ္ပာယ်ကတော့တမတော်ဟာပြည်မအင်အားဖြစ်ပြီးပြည်ခံပြိုးပါတီဆိုတာကတော့တမတော်ကမွေးထုတ်ထားတဲ့တမတော်ဘက်ကလာသူတမရဖြစ်အောင်ဖြစ်စည်းပတ်မိုးပေးရမယ့်ပါတီပုံစံဖြစ်နေလို့ပါပဲနောက်ပိုင်းတမတော်ဘက်ကသူရောက်ရှိမှန်းကိုဖယ်ရှားလိုတဲ့အခါလုံခြုံရေးအင်အားသုံးပြီးပြောင်ကြကြပါဝင်ခဲ့တာကိုကြည့်ရင်အဲ့ဒီချက်မှန်ကန်ကြောင်းသက်သေအထောက်အထားတစ်ခုဖြစ်မြင်တွေ့နိုင်ကြပါလေ
။ဒါကြောင့်သမရဖြစ်ချင်တယ်လို့အတိအလင်းထုတ်ဖော်ပြောဆိုထားတဲ့သူရဦးရွှေမန်းဟာဖွဲ့စည်းပုံပြင်ဆင်တဲ့အခါဘယ်အချက်တွေကိုထည့်သွင်းသုံးသပ်ပါဆိုပြီးတရားဝင်လမ်းညွှန်မှုပေးခဲ့ပါဗျ။အဲ့ဒီထဲမှာနိုင်ငံတော်သမရဒုသမရတွေနဲ့တည်ထောင်စုဝင်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါဗျ။အတိတ်ပဲကတော့တက်မတော်တဲ့ကာကွယ်ရေးဦးစီးချုပ်အပါအဝင်ဘဲစစ်ဘူချုပ်တွေပဲဖြစ်ဖြစ်တမရဒုတမရဝင်ကြီးလှုပ်ချင်ရင်တက်ကအနားယူပြီးရွေးကောက်ပွဲဝင်ဖို့လိုပါလိမ့်မယ်ရွေးကောက်ပွဲဝင်ရင်ပြည်ခိုင်ပြိုးပါတီအနေနဲ့ပဲဝင်ရမှာဖြစ်လို့သူ့ဦးဆောင်မှုအောက်ကနေသူ့နေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ့်သဘောဖြစ်ပါတယ်သူပြင်ဆင်ချင်တာပြင်နိုင်ခဲ့ရင်သူရဦးရွှေမန်းတမရဖြစ်ဖို့လမ်းစပွင့်ကောင်းပွင့်လာနိုင်ပါတယ်ဒါပေမဲ့သူပြင်ကျင်တဲ့အချက်ဟာတက်မတော်နဲ့ပြည်ခိုင်ဖြိုးပေါင်းထားတဲ့အစုအဖွဲ့မှပြည်ခိုင်ဖြိုးပါတီဘက်ကဥဆောင်မှုကိုရယူမယ်ဆိုတဲ့သဘောဖြစ်တာကြောင့်တက်မတော်ဘက်ကခါခါတီတီငင်းဆန်ပြီးသူရဦးရွှေမန်းကိုစန့်ကျင်တဲ့သဘောထားအဲ့ဒီအချိန်ကလေးကစတင်ခဲ့တာဖြစ်နိုင်ပါတယ် ဘလိုပဲဖြစ်ဖြစ်သမ္မတဖြစ်ဖြစ်နဲ့သူရဥရွှေမန်းသူ့အကြံစီမအောင်မြင်ဘူးမကနှစ်ထောင်ဆန်ငါဩဂုတ်လဆန်နေရနေညမှာပါတီခေါင်းဆောင်နေရာကပါဖေရှားခံလိုက်ရပါတယ်အဲ့ဒီနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးသူရဥရွှေမန်းကသူ့ရဲ့စာအုပ်ထဲမှာမနေ့ပိုင်းမှာရွေးကောက်ပွဲဝင်မဲ့ဒီခိုင်ဖြူအမတ်လောင်းတွေကိုသူ့အမှားစကားပြောကြခဲ့တဲ့အကြောင်း ထိုနှစ်ညာဥပိုင်းတွင်လုံခြုံရေးတပ်ဖွဲ့ကပါတီဌာနချုပ်အားတင်ပိုက်စီးနင်းကပါတီယုံဝင်တဲ့များကိုစုဝေးထိန်းချုပ်လိုက်သည်ဆိုပြီးအတည်ရင်းဖော်ပြထားတာတွေ့ရပါတယ်။နောက်စာအုပ်ရဲ့တနေရာမှာရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောင်မှခြတာကိုသူ့ဇနီးတွေ့သွားတော့မလိုတော့ဘူးဆိုပြီးပြောတဲ့အခန်းလေးပါဝင်ပါတယ်။သူရဥရှင်မရဲ့စာအုပ်ကိုခြုံငုံကြည့်လိုက်ရင်ဖွဲ့စည်းပုံပြ
ပူချိုကြီးဟောင်းလွတ်တော်ဥထဟောင်းတယောက်တောင်သူ့အသက်အန္တရာယ်လုံခြုံမှုမရှိတာသိနိုင်ပြီးဒုံဆန်းစုကြည်နဲ့အန်အန်ဒီပါတီအာဏာလွှဲပြောင်းရယူရေးကိစ္စကူညီမှုအတွက်ကိုတော့ချီးကျူးထိုက်စရာဖတ်ရှုရပါကြောင်းသုံးသပ်ကြေညာလိုက်ရပါမယ်။